မြန်မာလူမှုအဖွဲ့အစည်းထဲမှာဆယ်စုနှစ်ပေါင်းများစွာရှိနေခဲ့တဲ့အချင်းချင်းယုံကြည်မှုကင်းမဲ့နေတာကိုကြော်လွှားဖို့နဲ့နိုင်ငံလူမှုအတွင်းမှာရှိတဲ့ကွဲပြားမှုအမျိုးမျိုးနဲ့ပင်ကိုယ်စွမ်းရည်တွေကိုထင်ရှားစေဖို့လူအများပူးပေါင်းပါဝင်မှုပိုကြီးမားလာစေရေးအစိုးရအနေနဲ့ကြိုးပမ်းအထောက်အပံ့လို့ The Elders အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ကမ္ဘာအထင်ကရပုဂ္ဂိုလ်များ The Elders အဖွဲ့ရဲ့ဖွဲ့ဝင်နှုတ်ဦးဖြစ်သူနော်ဝေးဝန်ကြီးချုပ်ဟောင်းဂရူဟာလန်ဘရန်ဒလန်နဲ့ဖင်လန်သမ္မတဟောင်းမာဒီအာဒီဆာရီတို့ရဲ့မလ24ရက်ကနေ28ရက်နေ့ထိမြန်မာနဲ့ထိုင်းနိုင်ငံခီးစဉ်အဆုံးသက်တောက်ကြနေမှာထိုင်းနိုင်ငံချမှတ်မျိုးကနေထုတ်ပြန်ချက်တဲ့အဲ့ဒီလိုတိုက်တွန်းထားတာပါရေရှည်ငြိမ်းချမ်းရေးအတွက်ဒီမိုကရေစီနှီးကြပါဝင်မှုဟာလည်းလိုအပ်ချက်တရားဖြစ်ကြောင်းနိုင်ငံတော်မှာသဘောတူညီမှုရဖို့ရည်ရွယ်တည်ဆောက်ထားတဲ့ဒီမိုကရေစီအဖွဲ့အစည်းတွေဟာပြည်တွင်းပြည်ပခန့်ဖြစ်နိုင်တဲ့အလားအလာကိုရော့ပါစေပြီးပြည်ပခန့်တွေကတော့ဒီမိုကရေစီကိုအားနည်းစေကြောင်းခေတ်သစ်ပေါ်ပေါက်ဖို့အတွက်ပြည်ပခန့်မှာပါဝင်နေသူအားလုံးအမျှော်အမြင်ကြီးကြီးနဲ့အပြုသဘောဆောင်ပါဝင်သင့်ပါတယ်လို့နေပြည်တော်နဲ့ကချင်ပြည်နယ်တွေစီသွားခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးမှတ်ချက်ပေးတဲ့အထက်မှာဂရူဟာလန်ဘရန်ဒလန်ကပြောထားပါတယ်။မလ29ရက်နဲ့28ရက်နေ့တွေကထိုင်းနိုင်ငံခီးစဉ်တွင်မဲလာဒုက္ခသည်စခန်းနဲ့မဲတော်စေကန်တွေစီသွားခဲ့ပြီးစေကန်တွေ၊ကျောင်းတွေ၊ကျွမ်းကျင်မှုတွေတိစောက်ထားနေတာကိုမာဒီအာတီဆာရီကချီးကျူးစကားဆိုထားပါတယ်။မကြခင်ရလာမယ်လို့မျှော်လင့်ရတဲ့နိုင်ငံတော်အပြစ်ခတ်ရဲ့ဆေးရည်သဘောတူကြပြီးတဲ့နောက်ဒီဝန်ဆောင်မှုတွေ၊ဆရာဝန်တွေ၊ကျောင်းဆရာဆရာမတွေကိုနိုင်ငံအဖွဲ့အစည်းတွေမှာပူးပေါင်းထည့်သွင်းခြင်းအပြင်နောက်ထပ်ယုံကြည်မှုတည်ဆောက်ဖို့အခွင့်အရေးရမယ်အကြောင်းအပြန်အလှန်အကျိုးစီးပွားယုံကြည်မှုတို့နဲ့အုပ်ချုပ်တဲ့ထုတ်လုပ်အားကောင်းကျွမ်းကျင်မှုရှိပြီးကျန်းမာတဲ့ပြည်သူလူထုကိုနိုင်ငံတကာနိုင်ငံအနေနဲ့လိုအပ်တဲ့အကြောင်းမာဒီအာတီဆာရီကပြောပါတယ် The Elders ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံခီးစဉ်အတွင်းသမရဦးသိန်းစိန်၊ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်း၊ပြည်တော်စုလွတ်တော်နာယကသူရဦးရွှေမန်း၊သမရရုံးဝန်ကြီးဦးအောင်မင်းတို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်2013ခုနှစ်စက်တင်ဘာလကအမေရိကန်သမ္မတဟောင်းဂျီမီကာတာမာတီအာတီဆာရီနဲ့ဟာလန်ဘရန်ဒလန်တို့ရဲ့ပထမဆုံးခီးစဉ်နောက်ပိုင်းအခုခီးစဉ်ဟာ The Elders အဖွဲ့ရဲ့ဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ဒေသတွေစီမလူအဖက်ခီးမသွားကြဖို့ပြည်ထောင်နိုင်ငံကြီးဌာနကသူ့နိုင်ငံသားတွေကိုသတိပေးချက်ထုတ်ပြန်ထားတာကိုနောက်ဆုံးအခြေအနေနဲ့ကန့်ညီပြီးတော့သတင်းအချက်အလက်ဖြည့်ပြီးထပ်ထုတ်လိုက်ပါတယ်ရခိုင်ပြည်နယ်ဘက်ကဆိုရင်ကမ္ဘာလက်ခီးသွွားအပန်းဖြေနေရာဖြစ်တဲ့ငပလီကမ်းခြေစီတန်တွဲလေဆိပ်ကနေဝင်ထွက်လုပ်တာကလွဲလို့ကြံတီသားတွေစီသွားတာကိုသတိပေးပါတယ်အထူးသဖြင့်တော့စစ်တွေမြို့မှာအခုနောက်ဆုံးညမထွေရအမိတ်ထုတ်ပြန်ထားတယ်ဆိုတာကိုပြောထားပါတယ်ကချင်ပြည်နယ်ဘက်မှာတော့မြစ်ကြီးနားဗမော်နဲ့ပူတော်တို့ကလွဲလို့မသွားဘူးသတိပေးတာပါမလ29ရက်နေ့ကနေဧပြီလ10ရက်နေ့ထိတကောင်စင်းကောက်ယူဖို့ရှိပြီးတီးခြားမတိမငြိမ်အခြေအနေတွေတိုးပြီးဖြစ်လာွယ်ရှိတယ်လို့လည်းသတိပေးထားပါတယ်